ကစင်ကြီးနဲ့မြစည်းနားမြို့အင်အားအရာရောက်ကွက်ကပြည်내တရားလွှတ်တော်ရုံးအတွင်းမှာဒီကနေ့မနက်ခင်းကအတက်မိုင်းတလုံးပောက်ွက်ခဲ့ပါတယ်။တနင်္လာနေ့မနက်ပိုင်းကလည်းမိုးညင်းမြို့နယ်အတွင်းမှာစစ်ကောင်စီရင်တန်းမိုင်းဆွဲတိုက်ခိုက်ခံခဲ့ရပါတယ်။ရန်ကုန်ကပေးပို့လာတဲ့ကစင်ကြီးနယ်ကအခြေအနေကိုကိုငင်းချမ်းပြပြပေးပါမယ်ရှင်
။မြစည်းနားမြို့အရာရောက်ကွက်မှာရှိတဲ့ပြည်내တရားလွှတ်တော်ဝင်းအတွင်းဒီကနေ့နိုဝင်ဘာလ30ရက်နေ့မနက်ကအတန်မိုင်းပောက်ကွဲခဲ့ပါတယ်ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးမြေကြီးနားမျိုးကန်တူက VOA ကိုအခုလို့ပြောပါတယ
်ဒီနေ့လေခရိုင်တရားရုံးဝင်းပေါ့တော့အဆောက်အဦမျိုးလည်းအပြင်မှာဝင်းနေမှာလို့ပြောတယ်အင်းစစ်နောက်ငဲကိုကျေလို့ပြောတယ်အတန်မိုင်းကိုပြောတာဒီထက်ကူလည်းမရှိဘူးလေ
လုံကြုံရေးတပ်ဖွဲ့တွေကဘုံဖောက်ခွဲတဲ့လက်တယ်တရားခံကိုစုံစမ်းနေသေးဖြစ်ပြီးတော့ဖမ်းမိတဲ့သတင်းတော့မကြားရသေးပါဘူးပြီးခဲ့တဲ့စက်တင်ဘာလကမြေကြီးနားမျိုးကချင်းပြည်နယ်အစိုးရအဖွဲ့ရုံးအနီးကမြမစီပွားရေးဘဏ်မှာအတန်မိုင်းတစ်လုံးပောက်ကွဲခဲ့တယ်လို့မေလာအတွင်းကလည်းကမ္ဘောဇာဘဏ်မှာပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။တနင်္လာနေ့မနက်ပိုင်းကတော့မိုးညင်းမြို့နယ်နမားနယ်လက်ပန်းရွာကြားမှာစစ်ကောင်စီရင်နှန်းမိုင်းခွဲတိုက်ခိုက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။မိုးညင်းဒေသခံကတနင်္လာနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ဒီလိုရဖြစ်တာကနမားတပန်ကန်တပန်မိုင်းဆွဲပြီးတော့မဖြစ်ဘူး။မိုင်းခွဲပြီးတဲ့အချိန်ကတော့ဘလို့ဒီတိုက်ပွဲကြီးတော့မဖြစ်ဘူးမိုင်းခွဲခံရပြီဆိုတော့သူကလည်းမိုင်းရမ်းချက်တာဟုတ်နော်။ဟိုပြည်ပြည်အဲ့လိုပုံစံမျိုးအဲ့လိုလေးတော့ဖြစ်သွားတယ်
။ဒီတိုက်ခိုက်မှုဟာ CIO နဲ့ဒေသခံ PDF တွေပူးပေါင်းပြီးတိုက်ခိုက်တာဖြစ်ပြီးတော့စစ်ကောင်စီဘက်ကအရာရှိတူအပါအဝင်9ယောက်လောက်သေဆုံးခဲ့ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ VOA ကတိကျအတည်မပြုနိုင်ပါဘူး။တခြားဒေသခံတဦးကတော့ထိခိုက်သေဆုံးမှုသတင်းနဲ့ပတ်သက်လို့အခုလိုပြောပါတယ်
။မင်းတိုင်းကဝါနိုင်ကွဲလားစီကားရံလာတော့အဲ့ဒီနမအဝင်ကနီးပြောမိုးမြချော်ပြီးနမအဝင်ကနီးလက်ဗရန်ဆိုရရအဲ့ရွာထိပ်မှာသူမိုင်းပြောင်းပြီးတိုက်တယ်လို့ပြောတယ်ဒီကလည်းကြံပြစ်နေစိတ်တော့အရာမရောလောက်ပြနေကြည့်ပါတယ်ဒါနဲ့အပြင်းမစကားတွေကတော့အရာရှိတယောက်ပါဝင်6ယောက်တည်တယ်လို့အရာရှိတယောက်ပါဝင်9ယောက်တည်တယ်လို့တော့ကြားနေရတယ်ဒါပေမဲ့လို့ကျွန်တော်မိုးကြီးမှုကြမ်းနေတော့ဒီတော့မရှိဘူးလို့ပြောကြတာပါ
မိုင်းခွဲတိုက်ခိုက်ခံရပြီးတဲ့နောက်စစ်ကောင်စီတပ်ကတုံ့ပြန်ပြစ်ခတ်တာကြောင့်လက်ဗရန်ရွာကနေတချို့ထိခိုက်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။နိုဝင်ဘာလ28ရက်နေ့ကလည်းဗမော်ခရိုင်မိုးမောင်းမြို့နယ်အနီးမှာစစ်ကောင်စီတပ်ဖွဲ့ကို KIA ကမိုင်းဆွဲတိုက်ခိုက်ခဲ့တာကြောင့်မိုးမောင်းမြို့နယ်အတွင်းမှာစီးရဲတင်းမာမှုတွေပြန်ပြီးမြင့်တက်နေပါတယ်ခင်ဗျာ။